This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝပီဆရာနာရှင်ပေတို့ကနေကင်းဝေးပြီးကိုစိတ်နှစ်ပါးပေးကင်းလုံခြုံကြပါစေလို့ရေဒီယိုညူးချီဖွဲသားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။ခုချိန်ကစပြီးမတ်လ25ရက်နေ့ရဲ့ရေဒီယိုညူးချီမနက်ပိုင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုညူးချီရဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ຫນွေဦးမှုကဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
မင်္ဂလာပါခင်ဗျာ။ Radio NUG ရဲ့မနက်ခင်းစီးရီးသတင်းကောက်နှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။မင်းငုံဒေတာရင်ဆိုင်တိုက်ပွဲများအတွင်စစ်သား9ဦးခန့်သေဆုံးကတမတ်33ဒုတမမှုဘုံမှုကြီးဖုန်းကိုတင်းစဲရရှိပြီးလူမှုရေးဖောက်ပြန်မှုအချက်အလက်များရရှိထားဆိုတဲ့သတင်းကိုတင်ပြပေးတော့မှာဖြစ်ပါတယ်။မင်းကုန်းဒေသရင်ဆိုင်တပ်ဖွဲ့များအတွင်စစ်ကောင်စီဘက်မှ9ဦးခန့်သေဆုံးကတမတ်33ဒုတမမှုဘုံမှုကြီးဇင်မျိုးဦးအပါအဝင်အများပြားဒဏ်ရာရရှိကြောင်းယူနီကုန်းပြောက်ကြားတပ်ဖွဲ့မှမတ်လ24ရက်နေ့တွင်သတင်းထုတ်ပြန်ပါတယ်။တိုက်ပွဲအတွင်းဘုံမှုကြီးဇင်မျိုးဦး၏ဖုန်းကိုတင်းစဲရမိပြီး၎င်း၏တပ်အတွင်းမှအခြားအရာတို့အဆင့်ရှိသူတို့ဦး၏ကျောင်းနေအရွယ်မိန်းကလေးတို့ဦးလူမှုရေးဖောက်ပြန်မှုအချက်အလက်များလည်းအတိအကျရရှိထားကအခြားအရေးကြီးအချက်အလက်များလည်းရရှိထားတာကြောင့်လုံခြုံရေးအခြေအနေအရထုတ်ပြန်နိုင်ခြင်းမရှိသေးဘူးလို့ဖော်ပြထားပါတယ်။မင်းကုန်းဒေသတိုက်ပွဲပေါ်ဆောင်မှုများကိုယူနီကုန်းပြောက်ကြားတပ်ဖွဲ့နဲ့အတူထွေလီကာလီ Attacking and Protection ASIC LPDF ဝလက် Sky PDF မင်းကုန်း PDF Torrent to be People Servants Force Phones SGG Royal Falcon Guerrilla Force အင်ဒါလီလက်နက်ကြီးတပ်ဖွဲ့ Golden Triangle တို့ပူးပေါင်း၍ခုခံတိုက်ခတ်နေဆဲဖြစ်ပြီးပူးပေါင်းမဟာမိတ်အဖွဲ့များမှ၄ဦးမစိုးရိမ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။အနောက်မြောက်တိုင်းစစ်ဌာနချုပ်ကိုတိုက်ခတ်မှုအတွင်အရာရှိ2ဦးအပါအဝင်၉ဦးသေဆုံးဟုဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။မုံရွာအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်ကိုရှော့တိုက်ဒုံးဖြင့်ပစ်ခတ်တိုက်ခတ်မှုအတွင်စစ်ကောင်စီတပ်မှအရာရှိအဆင့်2ဦးပါဝင်ကိုယ်ခန့်တိတ်ဆုံးခဲ့တယ်လို့ Brave Warriors for Myanmar BWM ကနောက်ဆက်တွဲထုတ်ပြန်ထားပါတယ်။မတ်လ23ရက်နေ့ကအနောက်မြောက်တိုင်းစစ်ဌာနချုပ်ယုံနဲ့ MI17 ရဟတ်ယာဉ်ရန်နာကွင်းတို့ကိုတရားခုံမမရှော့တိုက်တုံး3လုံးဖြင့်ပစ်ခတ်တိုက်ခတ်ခဲ့တာပါ။တိုက်ခတ်မှုအတွင်အုတ်ချုပ်မှုယုံမီးလောင်ခဲ့ပြီးအရာရှိ2ဦးနဲ့တက်ကြွကြီးစစ်ရေးများအပါအဝင်အခြားအစ်စ်စစ်သည်6ဦးဒဏ်ရာရရှိခဲ့တယ်လို့သိရပြီးဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့စစ်ရေး2ဦးတိတ်ဆုံးခဲ့တယ်လို့ဆိုပါတယ်။ထို့ပြင်ရဟတ်ယာဉ်ရန်နာထားတဲ့ကိုတော်မီးလောင်ခဲ့ပြီးလုံခြုံရေးယူရန်အသင့်ဆောင်နေတဲ့တပ်နယ်အသီးသီးကအရာရှိစစ်သည်အရန်စစ်ကြောင်းတက်မှအရာရှိတဦးနဲ့အခြားအစ်စ်6ဦးသေဆုံးခဲ့က12ဦးဒဏ်ရာရရှိခဲ့တယ်လို့သိရကြောင်းဖော်ပြထားပါတယ်။အလားတူအမှတ် 8 စက်တော်ရေးအလို့ယုံအတွင်းကကြီးကျက်ကက်တပ်ပစ္စည်းများလည်းမီးလောင်သွားခဲ့တယ်လို့ MI17 စစ်ရဟတ်ယာဉ်တစ်စီးလည်းထိခိုက်မှုရှိနေပြီးဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အဆိုပါတိုက်ခတ်မှုကို Brave Warriors for Myanmar BWM Freedom Revolution Force FRF Yanjiang Budalin Shadow Mongyua Democratic Rangers အဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာတဝဲမောင်မဲရှောင်ကျေးရွာရှင်တဝဲဖျားအဝင်မုတ်ဝတွင်ခီးသွွားပြည်သူများထံမှစက်ကြီးကောက်နေသောစစ်ကောင်စီတပ်ဖွဲ့ဝင်များကိုဝင်ရောက်တက်ခတ်ရာစစ်သား2ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။မတ်လ22ရက်နေ့လယ်3နာရီဝန်းကျင်ခန့်တွင်တဝဲမြို့နယ်မောင်မဲရှောင်ကျေးရွာရှင်တဝဲဖျားအဝင်မုတ်ဝတွင်ယာယီတပ်ဆွဲနေထိုင်ကခီးသွွားပြည်သူများထံမှစက်ကြီးကောက်နေသောစစ်ကောင်စီတပ်ဖွဲ့ဝင်များအားဝင်ရောက်တက်ခတ်ရာစစ်ကောင်စီတပ်သား2ဦးသေဆုံးကြောင်း ဒူရကစစ်ကြောင်းမှသတင်းထုတ်ပြန်ပါတယ်တော်လရေးတပ်ဖွဲ့များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့ပြီးဒဝဲအမျိုးသားလွတ်မြောက်ရေးတပ်တော် DNLA ဒူရကစစ်ကြောင်းဦးဆောင်မှုဖြင့်ရေဖြူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPPDF တို့မှပူးပေါင်းလှုပ်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာတော်လရေးတပ်ဖွဲ့ကလည်းရန်ပုံငွေများနဲ့လက်နက်ရှူကာထွက်ပြေးပြီးပြူစောထိလုံနေသူတို့တနက်တရံများနဲ့တေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်စကိုင်းတိုင်းကလေးမြို့မှာတော်လရေးတက်ကနေလက်နက်နဲ့ထွက်ပြေးခဲ့ပြီးစစ်ကောင်စီလက်အောက်ခံပြူစောတိအဖြစ်လုကန်နေတဲ့ဇင်ကိုဦးခေါ်ကြော်ကြီးကိုမတ်လ22ရက်နေ့ည7နာရီဝန်းကျင်မှာကလေးမြို့မင်္ဂလာဥယျာဉ်ဖုံးကြီးကျောင်းဝင်းအတွင်ဝမ်းပိုက်မှာတနက်တရံတွေနဲ့တေဆုံးလျက်တွေ့ရှိခဲ့ကြောင်းဒေသသတင်းများအရသိရပါတယ်။ဗဇက်ကနေကိုကုတ်ကိုပြတ်တတ်တာမဟုတ်ပဲပိုင်းမှာတနက်တရံနှစ်ချက်နဲ့တိတ်ဆုံးခဲ့ပြီးအခင်းဖြစ်ဖြစ်ချင်းတက်ကဖုံးကြီးကြောင်းတဲ့ကိုဘသူမှပေးမဝင်ပဲအလောင်းကိုမိသားစုထံမပေးသလိုညာတွင်ချင်းကလေးမျိုးပြင်တင်းကြိုက်မှာစစ်တက်ကတကြိုခဲ့တယ်လို့သိရပါတယ်အချို့သတင်းများအရပြူစောတိဝင်နေတက်ဆွဲထားတဲ့မင်္ဂလာဥယျာဉ်ဖုံးကြီးကြောင်းဝိုင်းမှာပြူစောတိတက်ဖွဲ့ဝင်တဦးရဲ့လှုပ်ချန်တာကိုခံခဲ့ရတာဖြစ်တယ်လို့ဆိုကြပါတယ်အသက်20ကျော်ခန့်ရှိပြီဖြစ်တဲ့ကြော်ကြီးခေါ်ဇင်ကိုဦးဟာ2023ခုနှစ်တွင်ပြည်သူ့ကာကွယ်ရေးတပ်ကလေးရဲ့တော်လန်ရေးရံပုံငွေအပြင်တနက်တလတ်နဲ့အတူစစ်ကောင်စီထံဗတ်ပြောင်းခုံလုံးပြီးပြူစောတိအဖွဲ့ဝင်အဖြစ်ဆက်လက်ရပ်တည်ခဲ့သူဖြစ်တယ်လို့သိရပါပါတယ်ခင်ဗျာပကံညာဦးလမ်းပိုင်းတနေရာမှာရှောက်တခင်စစ်စင်းနေရင်ပြူစောတင်တူကိုဖမ်းဆီးရမယ့်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မန္တလေးတိုင်းပကံညာဦးလမ်းပိုင်းတနေရာမှာမဟာမိတ်တော်လှန်ရေးတပ်များကရှောက်တခင်စစ်စင်းမှုပြုလုပ်နေစဉ်ပြူစောတင်တူကိုတပ်တင်နေတကွာဖမ်းဆီးရမယ့်ခဲ့တယ်လို့ပကံဘတ်ချူ PDF ကထုတ်ပြန်ထားပါတယ်။မတ်လ23ရက်နေ့မနက်10နာရီခန့်ကပကံဘတ်ချူ PDF နဲ့မဟာမိတ်တပ်များရှောက်တခင်စစ်စင်းနေစဉ်မှာထန်းတပင်ရွာပြူစောတိဇော်မြင့်နဲ့စုပုတ်ကုံရွာနေပြူစောတီအောင်စိုးဝင်းတို့ကိုတက်တေဆာရွက်ဆာတမ်းများနဲ့ဖမ်းဆီးရမိခဲ့တာပါအဆိုပါပြူစောတီနှစ်ဦးကိုစစ်ဆေးခဲ့ရမှာ၎င်းတို့နှစ်ဦးဟာကြော်မျိုးလင်းဆိုသူနဲ့ကပ္ပစ21တက်မှကြီ9000ကိုပခုတ်ကူတက်မှ131တက်ကိုပို့ဆောင်ပေးခဲ့တယ်လို့ထွက်ဆိုကြောင်းသိရပါတယ်၎င်းပြူစောတီနှစ်ဦးအားဖမ်းဆီးခေါ်ဆောင်သွားဖို့ပြုလုပ်နေစမှာပြန်လည်ခုခံပြီးထွက်ပြေးခဲ့တာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ရပြီးတေဆုံးသွားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာမိုးပြဲတိုက်ပွဲအတွင်းနေပြည်တော် PDF မှဒုတက်ခွဲမှုတဦးကြဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်မိုးပြဲမြို့တိုက်ပွဲအတွင်းနေပြည်တော်ပြည်သူ့ကာကွယ်ရေးတပ်835တပ်ရင်းထနောင်းစစ်ကြောင်းတက်ခွဲတက်မှဒုတက်ခွဲမှုတဦးကြဆုံးခဲ့တယ်လို့သိရပါဗျ။မတ်လ22ရက်နေ့ကမိုးပြဲတိုက်ပွဲမှာစစ်ကောင်စီကိုတိုက်ခိုက်ရင်းနေပြည်တော် PDF မှဒုတက်ခွဲမှုရဲဘော်ငတ်တေဟာမြင့်မြတ်စွာကြဆုံးခဲ့ရတယ်လို့ဆိုပါတယ်။ရဲဘော်ငတ်တေဟာအမှတ်835တက်ရင်အပတ်စဉ်နှစ်အခြေခံစစ်တင်တန်းပြမြောက်ပြီးနောက်နှစ်နှစ်ခွဲကျော်ကြာရတာဝန်များကိုရွတ်ရွတ်ချွတ်ချွတ်ထမ်းရွက်ခဲ့တဲ့စံပြရဲဘော်ကောင်တဦးဖြစ်ခဲ့ပြီးရဲဘော်ငတ်တေဂုံယောင်ထိုးပြောင်စွာကြဆုံးသွားတဲ့အတွက်ကျင်းရတူမိသားစုနဲ့အတူဝမ်းနဲ့ဥညွတ်ဂုံယူပါကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာအုတ်တွင်းမျိုးနယ်မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရများကြောင့်အရသာတဦးသေဆုံးခဲ့ပြီး9ဦးနဲ့အထက်ဒဏ်ရာရဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ပဲခူးတိုင်းတောင်ငူခရိုင်အုတ်တွင်းမျိုးနယ်အတွင်းကကျေးရွာတရွာမှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရများကြောင့်အရသာတဦးသေဆုံးခဲ့ပြီး9ဦးနဲ့အထက်ဒဏ်ရာရရှိခဲ့တယ်လို့တောင်ငူခရိုင်အမတ်နှစ်တပ်ရင်းကသတင်းထုတ်ပြန်ထားပါတယ်။မတ်လ22ရက်နဲ့23ရက်နေ့တို့မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကလက်နက်ကြီး drone နဲ့မီးလောင်ပုံးများဖြင့်ပစ်ခတ်တိုက်ခတ်ခဲ့တာကြောင့်အရသာပြည်သူများထိခိုက်သေဆုံးခဲ့တယ်လို့နေအိမ်များလည်းပျက်စီးခဲ့ရတယ်လို့ဆိုပါတယ်အဆိုပါတိုက်ခိုက်မှုများအတွင်အရက်သားပြည်သူတဦးသေဆုံးခဲ့ပြီး9ဦးနဲ့အထက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နေအိမ်9လုံးထိခိုက်ပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာအမှတ်3ဝန်တင်တက်ရဲမှတရင်မူဒုဗိုလ်မူကြီးမြင့်ထွေးကတပ်သားများကိုစစ်စင်ရေးဇယိမ်းနဲ့လက်ခံများမပေးဘဲဗမော်တိုက်ပွဲတွင်စစ်တိုက်ခန်းချောင်းအလင်းဝင်လာသောစစ်သား3ဦးပြောဆိုဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။အမှတ်3ဝန်တင်တက်ရဲမှတရင်မူဒုတိယဗိုလ်မူကြီးမြင့်ထွေးကတပ်သားများကိုစစ်စင်ရေးဇယိမ်းနဲ့လက်ခံများမပေးဘဲဗမော်တိုက်ပွဲတွင်စစ်တိုက်ခန်းချောင်းဗမော်တိုက်ပွဲအတွင်းအလင်းဝင်လာတဲ့အမှတ်3ဝန်တင်တက်ရဲမှတက်ကြက်စော်မင်းနိုင်တက်ကြက်အောင်အောင်နဲ့တက်ကြက်တန်းစော်တို့ဤပြောဆိုချက်များကိုမတ်လ24ရက်နေ့တွင်ဗမာတက်တော်ကရုတ်တန်နေတကွသတင်းထုတ်ပြန်ထားပါတယ်။အကြမ်းဖက်စစ်တပ်မှရှေ့တန်းထွက်တဲ့တပ်သားများကိုစစ်စီရေးနေတွက်စရိတ်အဖြစ်တရက်ကို1200ကျပ်ပေးပြီးရှေ့တန်းစခန်းများတွင်နေထိုင်စဉ်ငွေကျပ်3200ပေးတော်လဲတက်ရဲမှုများကကြားဖြတ်ယူဆောင်ထားတယ်လို့ပြောဆိုထားပါတယ်။တက်ရဲမှုဒုတိယဗိုလ်မှူးကြီးမြင့်ထွေးကိုရှေ့တန်းရောက်နေသောတပ်သားများကမြင်ဘူးချင်းမရှိကြောင်းတက်ခွဲမှုဗိုလ်မှူးထိန်လင်းဦးတည်လဲကိုကျိုးရှာအတ္တသမားဖြစ်ကြောင်းအောက်ခြေစစ်သည်များကိုအထက်ကထောက်ပံ့သည်များကိုလည်းလာရောက်ပေးဆောင်ခြင်းမရှိဘဲကိုကျိုးအထွက်သာအသုံးပြုကြောင်းထုတ်ပေါ်ထားပါတယ်ခင်ဗျာ မိုးပြေခမရ938တက်မှတက်သားတူလက်နက်နဲ့တကွာအလင်းဝင်လာဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်ရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်မိုးပြေအခြေဆိုင်ခမရ938တက်ရင်မှစစ်ကောင်စီတပ်သားတူလက်နက်နဲ့တကွာအလင်းဝင်လာတယ်လို့အမှတ်1331တက်ရင်မိုးပြေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်မတ်လ23ရက်နေ့မှာတိုက်ပွဲပြင်းထန်နေတဲ့မိုးပြေတိုက်ပွဲတွင်အထမဆုဆောင်ခံထားရတဲ့စစ်မှုထမ်းတင်နန်းစင်စစ်ကောင်စီတပ်သားတူဟာ MA1 တပ်နက်တလက်ကြီပေါက်5ခုအင်နာကဘုံဒီ3လုံးလက်ဖြစ်ဘုံ3လုံးနဲ့ကြီးစံတချို့ယူဆောင်လာခဲ့ပြီးမိုးပြေပြည်သူ့ကာကွယ်ရေးတပ်လင်းယုံတပ်ခွဲထံကိုအလင်းဝင်လာတယ်လို့ဆိုပါတယ်မိုးပြေတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကအကြအဆုံများပြားလျက်ရှိတယ်လို့အဆိုပါအလင်းဝင်တပ်သားကပြောပါတယ်လက်နက်တွေတကွာအလင်းဝင်လာတဲ့တပ်သားကိုစုချင်းဝင်များပေးအပ်ခဲ့ကဘေကင်းလုံကြုံနဲ့ထိန်းသိမ်းရေးဌာနကိုလွှဲပြောင်းပေးဖို့စီစဉ်နေတယ်လို့သိရပါတယ်အလင်းဝင်ရောက်လို့တဲ့စစ်ကောင်စီတပ်သားများကိုအစစ်အမဲကြိုဆိုလျက်ရှိပြီးတိုက်ပွဲပြင်းထန်နေတဲ့မိုးပြေဒေသတွေစည်ရဲလိုအပ်ချက်များစွာရှိနေတာကြောင့်တော်လန်ပြည်သူများအနေဖြင့်တက်နိုင်သမျှထောက်ပို့ကူညီပေးကြဖို့အမှတ်1331တက်ရင်မိုးပြေပြည်သူကာကွယ်ရေးတပ်ကအခုအညီတောင်းခံထားပါတယ်ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စည်ရဲသတင်းတွေကို Radio NUG သတင်းထောက်မစ်စစ်သွင်းတဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုမျိုးဦးမုံမှဖတ်ကြားတင်ပြပေးပါရမရှင
်။မင်္ဂလာမနက်ခင်ပါရှင်။ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့မျိုးဦးမုံမှပထမဆုံးတင်ပြပေးမယ့်သတင်းကတော့ပြည်ထောင်စုအစိုးရနဲ့ပြည်내ဖရယ်ယူနစ်များကြားပူးပေါင်းဆောင်ရွက်ရေးကော်မရှင် FSCC နဲ့စကိုင်းဖရယ်ယူနစ်လွှတ်တော်တို့တွေ့ဆုံဆွေးနွေးပွဲယာယီသမ္မတနဲ့ဝန်ကြီးချုပ်တို့တက်ရောက်တဲ့တဲ့ရမယ်ဖြစ်ပါတယ်။ပြည်ထောင်စုဆိုရနဲ့ပြည်내ဖရယ်ယူနစ်များကြားပူးပေါင်းဆောင်ရွက်ရေးကော်မရှင် FSCC နဲ့စကိုင်းဖရယ်ယူနစ်လွှတ်တော်တို့သည်2025ခုနှစ်မလ24ရက်နေ့နေ့လယ်တနာရီအချိန်မှာ Zoom platform ကတဆင့်တွေ့ဆုံဆွေးနွေးခဲ့တယ်လို့တင်ရရှိပါတယ်။မြို့သားညီညီအစိုးရယာယီသမ္မတဒူဝါလက်ရှိလာမှဖွင့်မှာစကားပြောကြားခဲ့ပြီးနောက်စကိုင်းဖရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဦးမြင့်ထွေကစကိုင်းဖရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းနဲ့ပတ်သက်တဲ့လက်ရှိဆောင်ရွက်နေမှုများနဲ့ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်တွေကိုရှင်းလင်းဆွေးနွေးခဲ့ပါတယ်။ FSCC တာဝန်ရှိပုဂ္ဂိုလ်များကလည်းစကိုင်းဖရယ်ယူနစ်လွှတ်တော်ရဲ့ဆောင်ရွက်ချက်များပေါ်တွင်အမြင်သဘောထားများကိုပြန်လည်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြပြီးနောက်ရှေ့လုပ်ငန်းစဉ်များပေါ်တွင်လိုအပ်သလိုပူးပေါင်းဆောင်ရွက်နိုင်ရေးအတွက်ဆွေးနွေးသဘောတူဆုံးဖြတ်ခဲ့ပါတယ်။စီဝေးဘွယ်သို့ပြည်ထောင်စုအစိုးရနဲ့ပြည်내ဖရယ်ယူနစ်များကြားပူးပေါင်းဆောင်ရွက်ကော်မရှင် FSCC ဥက္ကဋ္ဌနိုင်ငံတော်ယာယီသမ္မတဒူဝါလက်ရှိလာဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းတွင်ရမှုအဖွဲ့မှပြည်ထောင်စုဝန်ကြီးများပြည်ထောင်စုဆိုရနှင့်ပြည်내ဖရယ်ယူနစ်များကြားပူးပေါင်းဆောင်ရွက်ကော်မရှင် FSCC မှတာဝန်ရှိသူများတက်ရောက်ခဲ့ကြပြီးစကိုင်းဖရယ်ယူနစ်လွှတ်တော်မှဥက္ကဋ္ဌဒုဥက္ကဋ္ဌနှင့်စကိုင်းဖရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်နောက်ထပ်တင်ပြမယ့်သတင်းကတော့ရခိုင်ဖရယ်ယူနစ်အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုရေးဆွဲလျက်ရှိတဲ့သတင်းပဲဖြစ်ပါတယ်။ရခိုင်ဖရယ်ယူနစ်အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုရေးဆွဲလျက်ရှိတယ်လို့သတင်းရရှိပါတယ်။ရခိုင်လွှတ်တော်တပ်တမချိန်မြောက်အစည်းအဝေးတွင်ဥပဒေကြမ်းကော်မတီ၏နှစ်ပတ်လည်အစည်းအဝေးခန်းစာအားဥပဒေကြမ်းကော်မတီဖွဲ့ဝင်မြောက်ကလာပါမြို့နယ်မဲဆန္ဒနယ်အမှတ်နှင့်လွတ်တော်ကိုယ်စားလှယ်ဦးလူမင်းထွန်းကတင်သွင်းရာအစည်းအဝေးခန်းစာမှတဆင့်သိရှိရပါသည်။ဥပဒေကြမ်းကော်မတီ၏အစည်းအဝေးခန်းစာအရမူကြမ်းရေးဆွဲရေးအဖွဲ့ကိုဖွဲ့ဝင်23ဦးဖြင့်ဖွဲ့စည်းရေးဆွဲလျက်ရှိတယ်လို့သိရပါသည်ရှင်။ဆလဘီမိုင်းရှုမြို့နယ်ကတရားမဝင်ငွေလင်ကိုင်းတစ်ခုကို SSPB SSC ဖမ်းဆီးတဲ့တဲ့ရင်ကိုလည်းတင်ပြပေးပါအောင်မယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်ကကြားဖြတ်ငွေလင်ကိုင်းတစ်ခုကိုရှမ်းပြည်တူတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSC မှဝင်ရောက်ဖမ်းဆီးရာတရားမဝင်တရုတ်နိုင်ငံသားအချို့နဲ့ငွေလင်လုပ်ငန်းဆက်ဆက်ပစ္စည်းများအားဖမ်းဆီးရမိခဲ့တယ်လို့တဲ့ရင်ထုတ်ပြန်ထားပါတယ်။မိုင်းရှုမြို့နယ်တော်ရင်တနေရာမှာတရားမဝင်ကြားဖြတ်ငွေလင်ကိုင်းတစ်ခုရောက်ရှိနေကြောင်းတဲ့ရင်ရရှိ၍မလ23ရက်နေ့နနက်အစောပိုင်းမှာ SSPB SSC မှဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဖော်ပြထားပါတယ်။ဆိုပါဖန်စီရမိတဲ့တရုတ်နိုင်ငံသားတွေကိုသက်ဆိုင်ရာတရုတ်နိုင်ငံသို့ပြန်လည်လွှဲပြောင်းပေးမှာဖြစ်တယ်လို့သိရပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့ San Francisco Bay Area တွင်ယူမကိုကြော် AR ကိုဖျက်မယမနာအောင်မွေးများစီကောင်းစင်နဲ့ရောင်မငွေစီအောင်ပွဲတော်ကျင်းပမယ့်သတင်းပဲဖြစ်ပါတယ်။American ပြည်ထောင်စု California ပြည်နယ် San Francisco Bay Area မှာ Free Burma Action Committee Northern California ကဦးဆောင်ပြီး အချိန်21ချိန်မြောက်ရူမကိုကျော် AR ကိုဖျက်မြန်မာနာအောင်မွေးများစီကောင်းစင်နဲ့မြပြင်းတို့တိုင်းရဲလှူဒန်းသွားမဲ့ရမုံငွေဇီယောင်းပွဲတော်ကိုကျင်းပခဲ့တယ်လို့သတင်းရရှိပါတယ်။ဇူပါဇီယောင်းပွဲတော်နဲ့အတူပထမဆုံးချိန်ဖြစ်လူတလင်း၄နှစ်တာဖျက်သန်းမှုတပ်ပုံပြပွဲကိုလည်းပူရဲကျင်းပခဲ့ပြီးအမေရိကန်ဆွေရနဲ့အထက်လွှတ်တော်အလွတ်တော်မှများထံသို့မြမရင်းနဲ့ပတ်သက်ပြီးစာပေးဖို့တောင်းဆိုတဲ့ advocacy လှူရှာမှုကိုလည်းတပါးတည်းထည့်သွင်းဆောင်ရွက်ခဲ့တယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့အီတလီတလင်းသမိုင်းဝင်နေရာကာဆာဆာဗီမှာမျော်လင့်ညညာနွေဦးတာခေါင်းစဉ်နဲ့တော်လန်တကြံပွဲတော်ကျင်းပမယ့်သတင်းဖြစ်ပါတယ်။အီတလီတလင်းသမိုင်းဝင်နေရာကာဆာဆာဗီမှာမျော်လင့်ညညာနွေဦးတာခေါင်းစဉ်နဲ့တော်လန်တကြံပွဲတော်ကျင်းပမယ်လို့သိရပါတယ်။ Savi Institute နဲ့ Giuseppe Mabelli Italy မြန်မာ Friendship အဖွဲ့များနဲ့အတူအီတလီအရရက်ကမြန်မာတွေဟာပါမမျိုးရဲ့အီတလီတလင်းသမိုင်းဝင်နေရာကာဆာဆာဗီမှာမျော်လင့်ညညာနွေဦးတာခေါင်းစဉ်နဲ့တော်လင်းတကြံပွဲတော်ကိုအတူတကွကျင်းပသွားမှာဖြစ်ပါတယ်။လက်ရှိမြန်မာပြည်ချင်းတွေများကိုမိမောင်းထိုးပြောကြားနိုင်မှုဆစ်ဆောင်ပြည်သူများအတွက်ရမုံငွေအလှူရရှိနိုင်မှုနဲ့မျိုးတော်လင်းအတွက်အင်တိုက်အားတိုက်ရှေ့ဆက်ကြဖို့ရည်ရွယ်ကြိုးစားကြမှာဖြစ်တယ်လို့သိရပါတယ်။အီတလီနယ်နယ်ရဲရဲကပါဝင်အားဖြည့်ကြမဲ့မြန်မာပြည်ပွားတိုင်းရင်းသားများနဲ့အီတလီမိတ်ဆွေများကိုလည်းဖိတ်ခေါ်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်နဲ့ခါရှယ်ရူကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုညွှန်ကြည့်ရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့တော်လန်ยีကပြအနေနဲ့ငွေညိုရေးသားပြီးရန်နိုင်ရွတ်ဖတ်ထားတဲ့အုံးလက်နွားလေးကြံခဲ့တယ်လို့အမိရတဲ့တော်လန်ยีကပြကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်။
အုံးလက်နွားလေးကြံခဲ့တယ်ညာအိယာဝင်တိုင်းမမေရွတ်ပြတဲ့တပြေသီးကောက်ကဗျာတစ်ပုဒ်တားခုထိမမေသေးဘူးမမေအဲ့ဒီကဗျာလေးတွေကအုံးလက်နွားလေးတားစီးကျင်ခဲ့တယ်မမေဖေဖေကအုံးလက်ကိုင်းတစ်ကိုင်းကိုခုတ်အုံးလက်နွားကလေးလှုပ်ပေးခဲ့တယ်ပေါ့မမေတားတို့တငယ်ချင်းတွေဖုံလုံးတွေတလိမ့်လိမ့်နဲ့ရွာလန်းလေးရဲ့ဟိုထိတ်ဒီထိတ်အုံးလက်နွားလေးတွေစီးလို့ပျော်ခဲ့ကြတယ်မမေခုတော့တားတို့ရွာလေးအဝေးကနေငေးလို့အိမ်ကိုပြန်ကျင်လာပြီမမေဖေဖေမမလည်းမမေတားအတွက်အုံးလက်နွားလေးလူကျင်တယ်တားစီးနေတဲ့အုံးလက်နွားလေးရွာနဘေးမှာကြာကြံခဲ့တယ်မမေတားတို့တငယ်ချင်းတွေရောအုံးလက်နွားလေးပါကြရဲ့လားတားသိကျင်လိုက်တာမမေကောင်းငယ်မှာလင်းပြန်နေဖြတ်သွားတိုင်းမမနဲ့ကိုကိုတို့ကတားလက်ကလေးကိုဆွဲပြီးဝေးလို့ဩလက်တွေပြတတ်တာလို့ခါအပျော်ကြီးပျော်ကြတားစိတ်တဲ့အဲ့ဒီတုန်းကအပျော်ကြီးပျော်ခဲ့တာပေါ့မမီခုလေးမြန်ကြီးတွေလာတော့တားတို့တွေဘာလို့များပြေးပုန်းနေကြတာလဲတားတို့လက်ပြနေတာကိုသူတို့မသိကြအောင်လားမမီတားတို့အိမ်လေးရှိသေးရဲ့လားတားတို့ရွာလေးရှိသေးရဲ့လားတားတငယ်ချင်းတွေရှိသေးရဲ့လားတားတို့တက်မဲ့စာသင်ကျောင်းလေးရောရှိသေးရဲ့လားတားကြာကြံခဲ့တဲ့အုံးလက်နွားလေးရောရှိမှရှိသေးရဲ့လားမမီမမီตาลีเมียนจีတွေကိုတိတ်မုန်းတာပဲသူတို့အတန်ကြာတိုင်းตาတိတ်ကြောက်တယ်သူတို့ကြောင့်ตาတို့ထမင်းငတ်တယ်ရင်ငတ်တယ်မကစားရတဲ့ရက်တွေကြာခဲ့ပြီမိမိဖေဖေဘာမှလဲမိမိဖေဖေကိုမြန်ခေါ်ပေးပါตาကြာကြံခဲ့တဲ့အုံးလက်နွားလေးယူခိုင်းပေးပါမိမိตาရဲ့အုံးလက်နွားလေးရွာဦးထိတ်မှာကြာကြံခဲ့တယ်မိမိနှွေညူ
ဗီဒီယိုညွှန်ကြည့်ကနာတော်တာဆင်နေတဲ့ပရိသတ်များရှင်အခုတစ်ခါနားဆင်ကြရမှာကတော့မြမနှွေဦးခရိုနီကယ်မလ23မြင်ကွင်းဖြစ်တဲ့ MNDA နဲ့စစ်ကောင်စီရဲ့ကုမင်းဆွေးနွေးပွဲအကျိုးဆက်လို့အမည်ရတဲ့မုမခဆောင်းပါးကိုတော့နှွေဦးမိုင်မှဖတ်ကြားတင်ပြပေးပါတော့မယ်ရှင
်စစ်ကောင်စီနဲ့ MNDAကိုကန်လက်နက်ကင်အဖွဲ့တို့ပြီးခဲ့တဲ့ဇန်နဝါရီလမှာတကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးနောက်အဆိုပါဆွေးနွေးပွဲရဲ့နောက်ဆက်တွဲတွေ့ဆုံဆွေးနွေးမှုအဖြစ်ယခုမတ်လ22ရက်နေ့မှာတရုတ်နိုင်ငံကုမင်းမြို့မှာပဲသဘောတူညီထားတဲ့အစီအစဉ်တိုင်းနောက်တကြိမ်ထပ်မံတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဆွေးနွေးပွဲကျင်းပပြီးရပိုင်းတွင်ထွက်ပေါ်လာတဲ့သတင်းတချို့ကတော့MNDAA အနေနဲ့လာရှိုးမြုပ်ကနေလာမဲ့မေလကုံသို့မဟုတ်ဇွန်လကုံမှာဆုတ်ခွာပေးရမယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အ ခုလိုဆွေးနွေးပွဲရရလက်တွေကိုဘယ်အဖွဲ့အစည်းကမှလူသိရှင်ကြားထုတ်ဖော်ပြောဆိုလက်မရှိပေမဲ့ပေါက်ကြားစေခြင်းတဲ့အချက်လက်တချို့ကိုတော့နီးစပ်တဲ့အတိုင်းဝိုင်းကတဆင့်သတင်းမီဒီယာတွေစီပြောဆိုခဲ့လို့ယူဆရပါတယ်MNDAA နဲ့စစ်ကောင်စီတို့ရဲ့ဆွေးနွေးမှုတွေမှာအခြားသောအကြောင်းအရာတွေလည်းပါဝင်လိမ့်မယ်လို့မှန်းဆနိုင်ပေမဲ့လာရှုံမြုပ်ကစုပ်ခွာမှုအကြောင်းအရာကဆွေးနွေးမှုရဲ့အဓိကအချက်တစ်ချက်ဖြစ်လိမ့်မယ်ဆိုတာတော့မှန်းဆကြည့်ရင်သိနိုင်ပါတယ်စစ်ကောင်စီအနေနဲ့ဘာကြောင့်လာရှုံမြုပ်ကိုပြန်လိုချင်ရတာလဲဆိုတာတွေးကြည့်ရင်ရှေ့မြောက်တိုင်းစစ်ဌာနချုပ်အခြေစိုက်တဲ့မြို့ရှမ်းမြောက်ကတဆင့်တရုတ်နိုင်ငံနဲ့နေဆက်ကုန်းသွယ်ရေးမှာအချက်ချာကြတဲ့မြို့ရှမ်းမြောက်ဒေသကိုကန်ဝအကြီးဆုံးနေဆက်ကုန်းသွယ်ရေးစခန်းမူစေစတဲ့ဒေသတွေအတွက်လာရှုဟာအချက်ချာကြတဲ့မြို့တစ်မြို့ဖြစ်သလိုရှမ်းမြောက်အုပ်ချုပ်ရေးအတွက်ရုံးဆိုင်ရာမြို့ဖြစ်တဲ့အချက်စာရာတွေကစစ်ကောင်စီအဖို့လာရှုမြို့ကိုပြန်ယူလိုရခြင်းရဲ့အဓိကအချက်တွေဖြစ်ပါလိမ့်မယ် MNDAA အနေနဲ့တစ်တုံရနှစ်ခွန်စစ်စင်ရေးဒုတိယအကြော့ထိုးစစ်ဖြစ်တဲ့2024ခုနှစ်နှစ်လယ်ပိုင်းမှာလာရှုမြို့နဲ့ရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုလာနဲ့ချီတိုက်ခိုက်သိမ်းယူနိုင်ခဲ့ခြင်းဟာအာဏာသိမ်းစစ်တပ်ရဲ့ဂုံတိုက်ခါကိုကြီးမားစွာထိခိုက်စေခဲ့တာဖြစ်သလိုရှမ်းမြောက်တခွင်မှာအကြီးဆုံးမြို့စီးပွားရေးစစ်ရေးအချက်ချာလဲဖြစ်လို့ကြီးမားတဲ့အောင်ပွဲကိုရခဲ့တာဖြစ်ပါတယ်အာနာသိန်းစစ်တပ်အနေနဲ့ဒီကုံတိုက်ခါကိုရတဲ့အနည်းနဲ့ပြန်ဆဲဖို့စူးစမ်းရမှာတရုတ်နိုင်ငံကအဓိကကြတဲ့အခန်းကဏ္ဍမှာရှိပြီး MNDAA ကိုနာရှိုးမြုပ်ကိုဆွန့်လွှတ်ဖို့ဖိအားပေးခဲ့တာအများသိရှိပြီးဖြစ်ပါတယ်။မကြသေးတဲ့ရက်ပိုင်းတွေက MNDAA လက်နက်ကင်တပ်ရဲ့ရေအတွက်ပမာဏတချို့နာရှိုးမြုပ်ကနေတိန်နီဖက်ကိုထွက်ခွာသွားကြတဲ့သတင်းလဲလူမှုကွန်ရက်မီဒီယာမှာရေးသားနေကြတာတွေ့ရပါတယ်။အဆိုပါအဖြစ်ပြက်တွေဟာ MNDAA နာရှိုးခခွာဖို့ပြင်ဆင်မှုတွေရဲ့တစိ့တပိုင်းဖြစ်ကောင်းဖြစ်နိုင်ပါတယ်။လာရှုမြို့သိန်းတိုက်ပွဲမတိုင်ခင်နဲ့လာရှုမြို့သိန်းတိုက်ပွဲတွေမှာမြန်မာနိုင်ငံအလဲပိုင်းကအရှိတောင်ပိုင်းကပြည်သူ့ကာကွယ်ရေး PDF BPLA PLA KNDF အစရှိတဲ့လက်နက်ကင်တပ်တွေ MNDAA ရဲ့စစ်ရေးဦးဆောင်မှုအောက်မှာပူးပေါင်းပါဝင်ခဲ့ကြတာလည်းဖြစ်ပါတယ်။ခုလိုလာရှုံးမြုပ်ကနေပြန်လဲဆုတ်ခွာရမယ်ဆိုရင်ဒီစစ်စင်ရေးတွေမှာပူပေါင်းပါဝင်ခဲ့တဲ့အခြားသောလက်နက်ကင်တပ်တွေရဲ့သဘောထားဘလို့ရှိမလဲတော့မသိနိုင်ပါဘူးအဆိုပါတပ်တွေအနေနဲ့ MNDAA နဲ့ဘလို့သဘောတူညီမှုပေါ်အခြေခံပြီးပူပေါင်းတိုက်ခိုက်ခဲ့ကြတယ်လဲဆိုတာတိတိပပမသိရှိကြရတာကြောင့်အခုလိုအခြေအနေမှာအထက်ပါလက်နက်ကင်တပ်တွေရဲ့သဘောထားကိုလည်းမေးမြန်းနိုင်တဲ့အနေအထားမရှိတဲ့သဘောလေးဖြစ်ပါတယ်စစ်ကောင်စီအဖို့တော့တရုတ်နိုင်ငံရဲ့ဖိအားကူညီနဲ့လာရှုံမြို့ကိုပြန်လည်ရရှိခဲ့ရင်နောက်နောက်တိုင်းသားလက်နက်ကိုင်တွေနဲ့ PDF တပ်ဖွဲ့တွေကြားဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေအပေါ်တစုံတရာအနှုတ်သဘောတက်ရောက်နိုင်ခြေလဲရှိနေတာဖြစ်ပါတယ်။ဘုံအကျိုးစီးပွားနဲ့တဖွဲ့ချင်းအကျိုးစီးပွားမတူညီကြတဲ့အခါတဖွဲ့ချင်းအကျိုးစီးပွားကိုဦးစားပေးရွေးချယ်လိုက်ကြတဲ့သဘောလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။လာရှုံမြုပ်ခံတွေဖို့တော့ယမန်နှစ်ဇူလိုင်လနဲ့ဩဂတ်စ်လအတွင်းမှာမြို့ကနေလူဦးရေတိမ့်တဲ့ခြေထွက်ပြေးတိမ့်ဆောင်ကြရတဲ့အဖြစ်တွေလက်နက်ကြီးလေးချောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်သေးဆုံးကြရတဲ့မိသားစုဝင်တွေမြို့ကနေနေအိမ်တွေလုပ်ငန်းတွေကိုစွန့်ခွာထားခဲ့စင်မှာဖောက်ထွင်းခိုးယူခံရတဲ့အဖြစ်တွေလေးချောင်းတိုက်ခိုက်မှုလက်နက်ကြီးကြီးရိရှုံမှုတွေကြောင့်ပျက်စီးခဲ့ကြရတဲ့အိမ်တွေပိုင်ဆိုင်မှုတွေကနေပြန်လဲနလန်ထူယုံထဖို့စူးစမ်းနေကြစဉ်ကာလမှာအခုလိုလာရှုံမြို့ကစစ်ကောင်စီလက်ထဲပြန်လဲရောက်ရှိမဲ့အခြေအနေကမရေရာမှုတွေကိုပေါ်ထွက်လာစေတာဖြစ်ပါတယ် MNDAA ရဲ့အုပ်ချုပ်မှုအောက်မှာရှစ်လတာနေထိုင်ခဲ့ရတဲ့လာရှုံမြို့ကစစ်ကောင်စီလက်အောက်ကိုတဖန်ပြန်ရောက်တဲ့အခါ MNDAA အုပ်ချုပ်မှုကိုထောက်ခံခဲ့ကြတဲ့မြို့ခံတွေပေါ်လက်စားချေအပြစ်ပေးမှုတွေလှုပ်ဆောင်မလားမြို့မှာရှိတဲ့ကျန်းမာရေးဆောင်ရှောက်မှုစေယုံတွေစာတင်ကျောင်းတွေစတဲ့အများပြည်သူနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေဘယ်လိုပဲပုံပြန်လဲလှုပ်ဆောင်မှလဲစသဖြင့်မြို့ခံတွေအနေနဲ့စိုးရိမ်မှုတွေထွက်ပေါ်လာနေတဲ့အနေအထားလည်းဖြစ်ပါတယ်။အခုလိုတနင်္ဂနွေလုံးအတိုင်းတာနဲ့စစ်ကောင်စီကြဆုံဖို့မဟာဗျူဟာတစ်ခုရည်မှန်းချက်တစ်ခုအောက်မှာစစ်ရင်နီလာနဲ့အကောင့်ထဲပေါ်ကြတယ်လို့အများကနားလည်နေကြရာကတရုတ်နိုင်ငံရဲ့ဖိအားနဲ့၎င်းတို့ရဲ့နေမြေဒေသအလိုက်လွတ်မြောက်ရေးကိုပိုင်အုပ်ချုပ်ခွင့်ရရေးကိုဦးစားပေးရွေးချယ်ကြတယ်ဆိုတော့ရွေးချယ်မှုစီဥတည်သွားတယ်လို့ယူဆလာကြခြင်းဟာအနာဂတ်စစ်ရေးပူးပေါင်းဆောင်ရွက်မှုတွေပေါ်တည်ရောက်မှုရှိမှာသေချာဖြစ်ပါတယ်နိုင်ငံရေးမှာရည်မှန်းချက်စံနှုန်းတန်ဖိုးနိုင်ငံရေးအယူဝါဒတွေထက်ကိုမိမိအဖွဲ့မိမိတို့လူမျိုးစုကျိုးစည်းပွားတွေကအစဉ်ဆုံးဖြတ်ပေးတယ်ဆိုတော့လက်တွေ့နိုင်ငံရေးဝါဒတော့မဟုတ်လုံနီလုံဟန်က မှန်ကန်နေတယ်လို့သက်သေပြလိုက်တယ်လို့လည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ရှင
်သောတာရှင်များရှင်အခုနောက်ဆုံးအနေနဲ့တော်လင်းဤဒီဂီတာစီစဉ်မှာတော့တီတီဝိုင်းတေးစုနှွေဦးရဲ့အမှတ်ရစေခြင်းနဲ့လို့အမိရတဲ့တော်လှန်ရေးတီဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
နှလုံးသားလေးနဲ့ခံစားချက်ရှိပါတယ်တနာကိုကိုင်ဆွဲလူချမ်းကြီးတွေနဲ့မဟုတ်ဘူးမတရားပြနေမှုကိုလက်မခံနိုင်တဲ့သူတွေပါ Hey ခက်ခဲချမ်းတမ်းပေမဲ့အားที่조사เซอ๋อเวียนี่มาเบ้แล้วนี่ชาเด้ชิดแต่ดูด้วยสิเปลี่ยนละเมเชื่อจุยเยมงูบาเน่ลงละลีเด้มันอย่าไปมาควย
ဒီကနေ့ကတော့ဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများ ကိုစိတ်နှဖျားကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။